ခုပထမဆုံးအမေရိကန်နိုင်ငံသားအကူအညီပေးမယ်ဆိုရင်မြန်မာနိုင်ငံအတွက်ကောင်းမွန်တဲ့အနာဂတ်ဖြစ်လာနိုင်ပါတယ်ဆိုတဲ့ခေါင်းစဉ်နဲ့ Washington Post သတင်းစာမှာ February 23ရက်နေ့ကဖော်ပြခဲ့တဲ့အေဒီတာအာဘော်ဆောင်းမကိုတင်ပြပါမယ်။မြန်မာစစ်တပ်ဟာအခုချိန်မှာစစ်တပ်ကအာဏာသိမ်းတာကိုဆန့်ကျင်တိုက်ခိုက်နေတဲ့တပ်ဖွဲ့တွေကြောင့်ဆုတ်ခွာပြီးရင်ဆုတ်ခွာနေရပါတယ်။ဒါပေမဲ့လည်းမြန်မာစစ်တပ်ဟာတေဇာပေါက်ပြိုလဲတော့မယ့်အခြေအနေတော့မရောက်သေးပါဘူး။မြန်မာစစ်တပ်ရဲ့မြေပြင်တပ်တွေဟာကြဆုံနေမယ့်အရက်သားပြည်သူတွေကိုထိခိုက်သေးသေးစေပြီးစစ်ရာဇဝတ်မှုမြောက်တဲ့လေကြောင်းတိုက်ခိုက်မှုတွေကိုဆက်လုပ်နေပါတယ်။ဒါအပြင်မကြခင်ကမြန်မာစစ်တပ်ကြုံရတဲ့ဆုံးရှုံးမှုတွေဟာမြန်မာနိုင်ငံရဲ့တရားဝင်အစိုးရလို့ကြွေးကြော်ထားတဲ့ NUG ကြောရောင်းနောက်ခံပေးထားတဲ့ PDF တပ်တွေရဲ့တိုက်ခိုက်မှုကြောင့်ဖြစ်လာတာမဟုတ်ဘဲမြောက်ပိုင်းမှာမိတ်သုံးဘွဲ့ရဲ့တိုက်ခိုက်မှုတွေကြောင့်ဖြစ်ပါတယ်။အခုချိန်မှာယူကရိန်းစစ်ပွဲနဲ့ဂါဇာအရေးခင်နေကြောင်းလုံမန်းနေရတဲ့ကဘာကြီးကတော့မြန်မာနိုင်ငံကပြည်ပခါတွေကိုသတိမထားမိလောက်ဖြစ်နေပါတယ်။အမေရိကန်ပြောင်စုအနေနဲ့ကတော့မြန်မာနိုင်ငံကပြည်တွင်းစစ်ကောင်းကောင်းမွန်မွန်အဆုံးသတ်သွားဖို့လှုပ်ပေးနိုင်တာတွေလှုပ်ပေးခဲ့ပါတယ်။အမေရိကန်လွှတ်တော်ဟာမြန်မာဒီမိုကရေစီရေးအားပေးထောက်ခံမဲ့ဘာမာအက်ဥပဒေကို2022ခုနှစ်ကပြဋ္ဌာန်းခဲ့ပြီးသမ္မတဂျိုးဘိုက်ဒင်အစိုးရကလည်းပိတ်ဆို့အရေးယူမှုအမျိုးမျိုးချမှတ်ထားတာအပြင်လှုပ်လို့ရမြနီလန်အားလုံးသုံးပြီးကြိုးပမ်းနေပါတယ်။မြန်မာနိုင်ငံမှာပြည်တွင်းစစ်ရဲ့အလှည့်ပြောင်းအခြေအနေကိုရောက်လာတာနဲ့အမျှအမေရိကန်နိုင်ငံနေနဲ့အပြောင်းလဲဖြစ်လာအောင်ခုရက်ပို့ပြီးလှုပ်လို့ရတာတွေရှိနေပါသေးတယ်လို့ဆောင်းမကဆိုပါတယ်။ဂျိုးဘိုင်ဒင်အစိုးရအနေနဲ့ NUG အနေနဲ့ကမြန်မာစစ်တပ်ကိုတိုက်ခိုက်နေတဲ့လက်နက်ကိုင်အဖွဲ့တွေနဲ့ပါထိတွေ့ဆက်ဆံပြီးဒီမိုကရေစီနဲ့ဖက်ဒရယ်အစိုးရဖွဲ့စည်းနိုင်ဖို့ဆိုတဲ့ဘုံရည်တည်ချက်အောက်ကိုရောက်လာအောင်စူးစီးပေးတင်ပါတယ်။ဒါအပြင်မြန်မာစစ်တပ်အတွက်လက်နက်နဲ့လောင်စာဆီတွေမရတော့အောင်ငွေကြေးစည်းစိမ်မှုဖျက်တောက်တာအပြင်စစ်အာဏာရှင်ကိုတိုက်နေတဲ့အဖွဲ့တွေအနိုင်ရဖို့ဘလို့အကူအညီတွေလိုအပ်မလဲဆိုတာလည်းနားထောင်နေပါတယ်။ဒါအပြင်ဘာမာအက်ဥပဒေမှာခြံလှမ်းခဲ့တဲ့မြန်မာနိုင်ငံဒီမိုကရေစီရေးအတွက်အမေရိကန်အစိုးရရဲ့အထူးစိတ်ဆက်ညှိနှိုင်းရေးမှုတူခန့်အပ်ပေးဖို့ဆိုတဲ့အချက်ကိုလည်းဂျိုးဘိုင်ဒင်အစိုးရကအကောင့်ထည့်ဖော်ပေးတင်ပါတယ်။အခုချိန်မှာအမေရိကန်လွှတ်တော်ဟာယူကရိန်းနဲ့အစ္စရေးတို့အတွက်ရမုံငွေတွေပေးအပ်ဖို့အတွက်တောင်းသဘောတူညီချက်မရနိုင်ပဲဖြစ်နေတဲ့အတွက်မြန်မာနိုင်ငံရေးအတွက်ဒီချက်တွေဆောင်ရွက်ပေးဖို့တောင်းဆိုတာများလွန်းတယ်လို့ထင်စရာရှိပါတယ်။ဒါပေမဲ့လည်းအခုချိန်မှာအားလုံးမုန်းတီးနေကြတဲ့စစ်ကောင်စီတဖြည်းဖြည်းကြာဆုံးကန်းကိုမြင်နေရပြီဖြစ်တဲ့အတွက်နောက်တစ်ဆင့်မြန်မာနိုင်ငံရဲ့ဒီမိုကရေစီအနာဂတ်အတွက်ခုကလေးကကြိုတင်ပြင်ဆင်ဖို့လိုနေပြီဖြစ်ပါတယ်လို့ Washington Post ရဲ့ဆောင်းပါးမှာဖော်ပြထားပါတယ်။အခုဆက်လက်ပြီးအမေရိကန်လွှတ်တော်ရဲ့လှုပ်ရှားမှုတွေကြောင်းဖော်ပြတဲ့ The Hill သတင်းစာမှာ February 29ရက်နေ့ကဖော်ပြခဲ့တဲ့မြန်မာပြည်သူ့ရဲ့ဒီမိုကရေစီတိုက်ပွဲမှာအနိုင်ရအောင်အကူအညီပေးဖို့အချိန်တန်ပါပြီဆိုတဲ့ခေါင်းစဉ်နဲ့အေဒီတာအာပေါ်ဆောင်းမကိုဆက်လက်ပြီးတင်ပြပါမယ်။အမေရိကန်နိုင်ငံအနေနဲ့မြန်မာနိုင်ငံကတော်လှန်ရေးအင်အားစုတွေအောင်မွေးခံနိုင်မှုပို့ပြီးအကူအညီပေးလို့ရမယ့်နေရာသုံးခုရှိပါတယ်လို့ဆောင်းမကဆိုပါတယ်။ပထမတစ်ခုကတရုတ်နိုင်ငံနဲ့စေစပ်ညှိနှိုင်းပေးဖို့ဖြစ်ပါတယ်။တရုတ်ဆိုရဟာအာနာသိန်းစစ်တကူထောက်ခံတဲ့ရည်တည်ချက်ရှိခဲ့ပေမဲ့ခုနောက်ပိုင်းမှာသဘောထားပြောင်းလာပါတယ်။တော်လှန်ရေးအင်အားစုတွေကိုအားပေးကူညီဖို့အမေရိကန်နဲ့တရုတ်နိုင်ငံသဘောထားချင်းတူသွားတဲ့အခိုက်အတန့်ကိုအကောင်ဆုံးအသုံးချဖို့လိုပါတယ်။တကယ်လို့သာတရုတ်နိုင်ငံကဂျာဝင်ဆစ်ဆက်ပြီးတဲ့ငြိမ်းချမ်းရေးသဘောတူညီချက်အောင်မြင်သွားမယ်ဆိုရင်မြန်မာစစ်တပ်ကြဆုံးမဲ့အလားလားပျောက်ဆုံးသွားပြီးမြန်မာပြည်သူတွေဆင်းရဲဒုက္ခခံနေရတာပိုရှည်ကြလာမှာဖြစ်ပါတယ်။တစ်ဖက်မှာလည်းအမေရိကန်ရဲ့ဂျာဝင်ဆောင်ရွက်မှုဟာတရုတ်နိုင်ငံအတွက်ချိန်ချောက်မှုလို့မမြင်အောင်ကြိုးပမ်းဖို့လိုပါတယ်။နောက်ပြီးအမေရိကန်ကနေကူညီပေးလို့ရမယ့်ဒုတိယနေရာကတော့ဘာမာအက်ဥပဒေအရတော်လှန်ရေးအင်အားစုတွေအတွက်လက်နက်မဟုတ်တဲ့အကူအညီတွေပေးနိုင်တဲ့အကူအညီအလုံးပေးရသွားဖို့ဖြစ်ပါတယ်။အထူးပြင်စစ်မြေပြင်သုံးအကာအကွယ်ပစ္စည်းတွေထောက်လှမ်းရေးဒရုန်းယာဉ်တွေနဲ့စေဝါပစ္စည်းလိုအကူအညီတွေကိုပေးရနိုင်မယ်ဆိုရင်တော်လှန်ရေးအင်အားစုတွေအောင်မွေးခံနိုင်မှုထိရောက်တဲ့အကူအညီတွေဖြစ်လာမှာဖြစ်ပါတယ်။တတိယအနေနဲ့မြန်မာနိုင်ငံမှာအနာဂတ်ဖက်ဒရယ်ဒီမိုကရေစီနိုင်ငံတည်ထောင်ဖို့အတွက် NUG နဲ့တိုင်းရင်းသားတော်လှန်ရေးအဖွဲ့တွေကိုလိုအပ်တဲ့အကူအညီတွေပေးရဖို့ဖြစ်ပါတယ်။ဒီနေရာမှာအရေးကြီးဆုံးကပြည်ပြင်ပြောင်းလဲထားတဲ့မြန်မာစစ်တပ်ကိုအရက်သားအစိုးရရဲ့အမိန့်ကိုလုံးဝနာခံပြီးတာဝန်ယူမှုတာဝန်ခံမှုရှိတဲ့အဖွဲ့အစည်းဖြစ်လာအောင်လုပ်ပေးဖို့ဖြစ်ပါတယ်။အခုဆိုရင်မြန်မာပြည်သူတွေဟာဒီမိုကရေစီပြန်ရဖို့တိုက်ပွဲဝင်ရမှာအောင်မြင်မှုတွေရနိုင်ပြီးဒီတက်မကအောင်မြင်အောင်လို့အမေရိကန်နိုင်ငံအနေနဲ့ကူညီပေးနိုင်ပါတယ်။ကူညီလဲကူညီပေးသင့်ပါတယ်လို့ The Hill သတင်းစာရဲ့အေဒါအာဘော်ဆောင်းပါးမှာဖော်ပြထားတဲ့အကြောင်းတင်ပြလိုက်ရပါတယ်ခင်ဗျာ။